Welcome to the Voice of America in Burmese.
Mingla paung ne pye son le manat khin phit par si shin. Washington myo ro VOA American tan ga ni 2014 ko ne March la 24 ye tanin la ne manat khin season rue ko Myanmar san lo chin manat 6 nai ga ni 9 nai thi line no meter 2432 ne 39 ro ga ni dai ya tan hlwen pe ni ba bi.ဒီမနေ့အတွက်အစီအစဉ်မှုကကျွန်မခင်မျိုးသက်ပါ
ကျွန်တော်ကတော့ဝင်းမင်ပါကိုရန်နိုင်တဲ့အတူဒီနေ့ထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်သွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ Ukraine ရဲ့ Crimea ဒေသနဲ့ Russia တပ်တွေဝင်လာပြီးမှ Ukraine နိုင်ငံသားတွေအနေနဲ့ညှိနှိုးကြဖို့ဆော်ဩဆန္ဒပြနေကြပါတယ် Nuclear ညီလာခံတပ်ဖို့တက်တော့ကမ္ဘာခေါင်းဆောင်ကြီးတွေဟာ Netherlands နိုင်ငံကိုရောက်နေကြပါပြီ Malaysia လေယာဉ်ပျောက်ဆုံးမှုမှာတော့ပြင်သစ်ကအသစ်ထပ်တွေ့ခဲ့တယ်ဆိုပေမဲ့ရှေ့ရမှုမရှိသေးပါဘူးဒီသတင်းတွေနဲ့အတူအခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးသွားမှာပါဒေါက်ခင်မြတ်သက်ရေ
ကျေးဇူးတင်ပါတယ်ဝင်းမင်းသတင်းတွေပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စံကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်ပထမဆုံးကြားကြမှာကတော့မြစ်ဆုံရေကာတာရက်ဆိုင်ပစ်ဖို့အတွက်တောင်းဆိုမှုတွေပ
ါမြစ်ဆုံစီမံကိန်းကမြန်မာနိုင်ငံအတွက်လုံးဝကိုအရေးမပါပါဘူးထွက်ရှိလာမဲ့ရေအားလျက်စစ်ကထွက်ရှိလာမဲ့လျှက်စစ်တွေကို90လာကန်တို့ဟာပြည်ပေါင်း30လုံးလုံးတရုတ်နိုင်ငံကိုတင်ပို့ရမှာအဲ့လိုပြောလို့
ဒီရေကာတာစီမံကိန်းနဲ့ပတ်သက်ပြီးဝေဖန်မှုတွေပြီးမှတော့မြန်မာနိုင်ငံမှာချင်းပါရမဲ့ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေရဲ့အမြင်ကိုတင်ပြပေးမယ်မြန်မာဒီမိုကရေစီရဲ့အပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးဖို့ရှိပါတယ်နောက်ပိုင်းမှာမြန်မာပြည်ကပြည်စာကဏ္ဍနဲ့တက်ကြီးစကားအစီအစဉ်တွေကိုလည်းနားဆင်ကြပါပါအခုတော့2014 March လ24ရက်တနင်္လာရဲ့နောက်ဆုံးရသတင်းတွေကိုဦးဝင်းမင်းနဲ့ဦးရန်နိုင်တို့ကအကြေညာပေးပါတော့မယ
်ရုရှားအနေနဲ့ခရိုင်းမီးယားဒေသကနောက်ဆုံးယူကရိန်းစစ်စခန်းကြီးတစ်ခုကိုသိမ်းယူပြီးနောက်တနေ့မှာပဲယူကရိန်းဆန္ဒပြသူတွေအနေနဲ့ကီဖ်မြို့တော်ရဲ့လွတ်လပ်ရေးယဉ်ပြင်မှာစုဝေးပြီးညီညွတ်ချဖို့ဆော်ဩခဲ့ကြပါတယ်ဆန္ဒပြသူတွေအနေနဲ့ယူကရိန်းထောက်ခံတဲ့မိကွန်းတွေကိုနားထောင်ခဲ့ပြီးအလံတွေကိုလည်းလွှင့်ကာယူကရိန်းရုရှားပဋိပက္ခကိုဆန့်ကျင်ဆန္ဒပြပွဲအတွင်းမချခင်ရသက်ဘတ်တွေကတည်ဆုံခဲ့ရသူတွေရဲ့ယာယီအောက်မွေပွဲနေရာမှာပန်းခွေချအလေးပြုခဲ့ကြပါတယ်။နိုင်ငံအရှေ့ပိုင်းဒေါနက်စတက်မြို့ကြီးမှာတော့ရုရှားထောက်ခံတဲ့ဆန္ဒပြသူတွေအနေနဲ့အစိုးရအဆောက်အအုံမှာစုဝေးပြီးယူကရိန်းထောက်ခံတဲ့ဒေသအုပ်ချုပ်ရေးမှူးနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အခုလိုအချိန်မှာနေတိုးအဖွဲ့အကြီးကရုရှားတပ်တွေအနေနဲ့လက်တပြတ်ဆက်ဆင်ရေးလက်ချင်ကတစ်ခုကိုအသုံးချပြီးယူကရိန်းနဲ့နေဇက်တစ်လျှောက်မှာတပ်တွေကိုစုနေတယ်လို့ဘယ်ဂျီယံနိုင်ငံမှာထုတ်ပြောလိုက်ပါတယ်ဒီဘရပ်ဆဲလ်စ်မြို့တော်မှာနေတိုးမဟာမိတ်အဖွဲ့စေဦးစီးချုပ်ဖြစ်တဲ့ American လေးတပ်ဗိုလ်ချုပ်ကြီး Philip Breedlove ကနေတိုးအနေနဲ့ရုရှားကိုလည်းမဟာမိတ်ဖြစ်လာဖို့ချိုးပန်းလာခဲ့တယ်ဒါပေမဲ့ရုရှားကအခုတော့ရံဘက်လိုပြုမှုနေပြီလို့ထုတ်ပြောခဲ့ပါတယ်ဒါပေမဲ့ရုရှားကာကွယ်ဒူဝင်ကြီးကတော့သူ့နိုင်ငံအနေနဲ့ Ukraine နဲ့ဆက်မှာနိုင်ငံတကာတက်ချတာမှုအကန့်အသတ်အတိုင်းဆက်လက်လုပ်နေစေပဲဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
နယ်သာလန်နိုင်ငံမှာနိုင်ငံ The Hague မြို့မှာနေ့ရက်ကြာကျင်းပမဲ့နျူကလ িয়ার ညီလာခံမတိုင်ခင်ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေဟာနယ်သာလန်နိုင်ငံကိုတနင်္ဂနွေနေ့မှာရောက်ရှိလာကြပြီဖြစ်ပါတယ်။ဒီဆွေးနွေးပွဲအတွင်းယူကရိန်းပြဿနာကိစ္စကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ The Hague မြို့မှာတနင်္လာနေ့ကြာရင်စတင်ကျင်းပမဲ့ညီလာခံကိုကမ္ဘာနိုင်ငံပေါင်း53နိုင်ငံကကိုယ်စားလှယ်အဖွဲ့တွေတက်ရောက်ကြမှာဖြစ်ပါတယ်။နျူကလ িয়ার ထုတ်လုပ်မှုအထောက်ပံ့ပစ္စည်းတွေရှော့ချဖို့လုံခြုံစိတ်ချရအောင်လုပ်ဖို့အကြံဖတ်သမားတွေရဲ့လက်ထဲကိုမရောက်အောင်ထားရှိဖို့ကိစ္စတွေကိုဆွေးနွေးဖို့အတွက်တွေ့ကြမှာလည်းဖြစ်ပါတယ်။ရုရှားကခရိုင်းမီးယားကိုသူတို့ရဲ့နယ်မြေဖြစ်ကြီးညာလိုက်တာနဲ့ပတ်သက်ပြီးစစ်မှုအင်အားကြီး9နိုင်ငံခေါင်းဆောင်တွေဟာအရေးပေါ်တွေ့ဆုံဖို့အတွက်ဒီညီလာခံအတွင်းမှာအပွဲတစ်ပွဲဖွဲ့သွားမှာဖြစ်ပါတယ်။ American, Britain, Germany, Japan, ပြင်သစ်အီတလီနဲ့ကနေဒါစတဲ့စစ်မှုအင်အားကြီး9နိုင်ငံကခေါင်းဆောင်တွေဟာတင်းလာနေနေ့လယ်ပိုင်းမှာတွေ့ဆုံကြမှာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒီညီလာခံကိုမတက်ရောက်ပဲသူ့အစနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကိုပဲဆေးလွှတ်လိုက်ပြီးရုရှားနိုင်ငံသားရေးဝန်ကြီးဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ခန့်မှန်းရပါတယ်။ဒီနျူကလ িয়ার ညီလာခံမှာမပါတဲ့တခြားနိုင်ငံတွေကတော့အီရန်နဲ့မြောက်ကိုရီးယားနိုင်ငံတို့ဖြစ်ပါတယ်ခင်ဗျာ
။မလေးရှားနိုင်ငံမှာတော့ပျောက်ဆုံးသွားခဲ့တဲ့ခီးသည်တင်ချက်လျင်ရှာဖွေရေးမှာအဖြေတိကျမရသေးပဲစိတ်ပျက်စရာဆက်ဖြစ်နေပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာလေယာဉ်ပိုင်းစဖြစ်နိုင်ခြေရှိတာတွေမျောနေခဲ့တယ်လို့ပြင်သစ်နိုင်ငံကအစိုးရကစားအသစ်ထုတ်ပြန်ခဲ့တဲ့ကြားကအခုလိုရေရအဖြေမရသေးတာဖြစ်ပါတယ်။နိုင်ငံပေါင်းများစွာကလေယာဉ်တွေတင်မောတွေအနေနဲ့ဩစတြေးလျနိုင်ငံအနောက်တောင်ဘက်ကဝေးလံခေါင်ဖျားတဲ့ရေမိုင်း1500ကျော်အထိသွားပြီးရှာဖွေမှုတွေကိုလေယာဉ်မြောက်နဲ့အဖြစ်လုတ်ခဲ့ပေမဲ့ဘာမှထူးထူးခြားခြားမတွေ့ခဲ့ရပါဘူး။ဒီတနင်္လာနေ့မှလည်းရှာဖွေမှုတွေကိုဆက်လုပ်သွားကြမှာဖြစ်ပါတယ်။
ပြင်သစ်နိုင်ငံအနေနဲ့အိန္ဒိယသမုဒ္ဒရာတောင်ဘက်မှာအပြည့်အစည်အပိုင်းစတွေဖြစ်ကောင်းဖြစ်နိုင်တဲ့ဂျိုတုရောင်ပြန်ဟတ်မှုတွေကိုရထားတယ်လို့ထုတ်ပြောလိုက်တာကအရင်ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကဂျိုတုဓာတ်ပုံတွေတွေ့ခဲ့တာနဲ့သွားပြီးအလားတူတိုက်ဆိုင်နေပါတယ်။အခုလိုသွားတိုက်ဆိုင်နေတာကြောင့်ခီးတယ်နဲ့လေယာဉ်မှုတံပေါင်း239ယောက်ပါသွားတဲ့ဒီမလေးရှားလေယာဉ်ကိုရှာတွေ့နိုင်ရတဲ့မျှော်လင့်ချက်တွေပိုတိုးစေတယ်လို့ဩစတြေးလျဝန်ကြီးချုပ်ကအာဖာတရမနေ့ကပြောခဲ့ပါသေးတယ်။နိုင်ငံပေါင်း26နိုင်ငံပါဝင်ပြီးကဇက်ကစ္စတန်ကနေအိန္ဒိယသမုဒ္ဒရာတောင်ပိုင်းထိကျယ်ပြန့်တဲ့စတူရဲမိုင်ပေါင်း၄သန်းကျော်အခြေဝန်တွင်ဆက်လက်ရှာဖွေစုံစမ်းနေသူတွေအနေနဲ့ဒီဖြစ်ရပ်မှာဆက်ချွေရမှုကနေလေယာဉ်မောင်းရဲ့လုကြံမှုနဲ့အကြမ်းဖက်အပိုင်စီးမှုတွေပါဝင်အကြောင်းမျိုးစုံကြောင့်ဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒီမလေးရှားလေယာဉ်အနေနဲ့ကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘီဂျင်းမြို့တော်အသွားမှာလွန်ခဲ့တဲ့နှစ်ပတ်ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးအခုချိန်ထိအောင်ခိုင်မာတဲ့ထောက်ထားတွေမတွေ့ရသေးတဲ့အတွက်ကျိုင်းသူမိသားစုတွေဖြင့်သူတို့အတွက်ကိုလည်းကဘာတဝမ်းလုံးကဝမ်းနည်းစိတ်ပျက်မှုတွေဖြစ်နေကြပါတယ်ခင်ဗျာ
။မေဂန်ပြည်တော်စုနောက်ဘက်ချမ်းမှာရှိတဲ့ဝါရှင်တန်ပြည်နယ်မှာမြေပြိုကျမှုအကြီးကြီးဖြစ်ခဲ့တာကြောင့်3ယောက်တိဆုံးပြီးတော့17ယောက်ပျောက်ဆုံးနေပါတယ်။ဆီယက်တယ်မြို့ရဲ့မြောက်ဘက်ချမ်းကတောင်ပေါ်ကျေးလက်ဒေသမှာရှုံနိုင်ရန်ဒီတစ်ပင်နေနဲ့ကြောက်တုံးနေစနေနေ့ကပြိုကျခဲ့တာဖြစ်ပြီးမြေပြိုကျတဲ့လမ်းကြောင်းတစ်လျှောက်မှာရှိတဲ့အင်ဂျီ30လောက်ပျက်စီးသွားပြီးတော့10ယောက်လောက်ဒဏ်ရာရသွားပါတယ်။ငိုယိုပြီးအကူအညီတောင်းတဲ့အတန်တွေကိုကြားရပြီးတော့ကယ်ဆယ်ရေးလုပ်သားတွေဟာစနေညပိုင်းကနေတနင်္ဂနွေနေ့ရောက်လာတဲ့အထိအသက်ရှင်ကျန်ရင်းမဲ့သူတွေကိုလိုက်လံရှာဖွေနေကြပါတယ်။ဒါပေမဲ့မြေကြီးတွေကအသေးတွေလိုပဲဆက်ပြီးရှော့ချနေတာကြောင့်ကယ်ဆယ်ရေးလုပ်သားတွေဟာတချို့နေရာတွေကိုရောက်အောင်မသွားနိုင်သေးဘူးလို့အာဏာပိုင်တွေကပြောပါတယ်။မကြသေးခင်ကမိုးအကြီးကျယ်ရွာခဲ့တာကြောင့်အခုလိုမြေပြိုကျတာဖြစ်တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ9.25kHz 12.23 9.32 kHz 32.95 9.39 kHz 95 ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပြည်ဝအမေရိကန်အသံအနေနဲ့တင်းလာနေမနက်ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာဖြစ်ပါတယ်။ဆီးရီးယားအစိုးရနဲ့တပုံတွေကြားနေဆက်တိုက်ပွဲတွေပြင်းထန်လာချိန်မှာနေဆက်တူရကီနိုင်ငံဘက်ကနေဆီးရီးယားစစ်လေယာဉ်တစ်စီးကိုပစ်ချလိုက်ပါတယ်။တူရကီဝန်ကြီးချုပ်ရီကက်တေရစ်အက်ဒိုဂန်ကဒီဆီးရီးယားစစ်လေယာဉ်တွေနဲ့တူရကီပိုင်းလေနက်ထဲကိုပိုင်းနက်ထဲကိုကျူးကျော်ဝင်ရောက်ခဲ့တယ်လို့ဆွဆွဲလိုက်ပါတယ်။ဒါပေမဲ့ဆီးရီးယားနိုင်ငံဘက်ရုပ်မြင်သံကြားကတော့သူတို့စစ်လေယာဉ်တွေနဲ့ဆီးရီးယားနယ်မြေထဲမှာရှိတဲ့တပုံတွေကိုချိန်မုန်းနေခဲ့တာသာဖြစ်တယ်လို့ဆိုခဲ့ပါတယ်။ဆီးရီးယားလေယာဉ်မောင်းအနေနဲ့တော့လေယာဉ်ပြတ်မချခင်လေးမှာခုန်ထွက်နိုင်ခဲ့တယ်လို့ဆီးရီးယားစစ်ဘက်အသိုက်အဝန်းကဆိုပါတယ်။ဆီးရီးယားစစ်ရေးပြောရေးဆိုခွင့်ရှိသူတူကအခုလိုတူရကီကလုခဲ့တာပြင်းပြင်းထန်ထန်ရလုံမှုကိုပြလိုက်တာဖြစ်တယ်လို့ဆွဆွဲလိုက်ပါတယ်။ဒါပေမဲ့တူရကီဝန်ကြီးချုပ်ဘက်ကတော့သူ့လေကြောင်းပိုင်နက်ကိုကျူးကျော်လိုက်ရင်တော့ပြင်းပြင်းထန်ထန်တုံ့ပြန်မှာပဲဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်အစိုးရနိုင်ငံတကာအတန်လွင့်ဘူရိုလက်အောက်ကအဖွဲ့အစည်းတစ်ခုဖြစ်တဲ့ Radio Free Iraq ရဲ့ဘက်ဒက်ရုံးရဲ့ဌာနမှုကိုတတ်တဲ့သူအဖြစ်နဲ့ဆွဆွဲခံထားရတဲ့အီရတ်သမရရဲ့ကိုရံတော်ကိုကွပ်မျက်ဖို့အီရတ်သတင်းတောက်တွေကတောင်းဆိုလိုက်ပါတယ်။မိုဟာမက်ဘဒါဝီအိုဝါရီအယ်ရှာမရီကိုရဲ့ရုပ်လောင်းကိုတည်ဆောင်ပြီးတော့ဝမ်းနည်းပူဆွေးနေကြသူတွေဟာဘက်ဒက်မြို့ထဲမှာတနင်္ဂနွေနေ့ကချီတက်ခဲ့ကြပါတယ်။စစ်စည်ရေးဂိတ်မှာဘသူရဲ့ကားရုံးပရဝုံတဲ့အရင်ဝင်ရက်တင်တယ်ဆိုတော့ကိုသတင်းတော့ရှယ်မရီနဲ့သမရကိုရန်တော့တယောက်တို့စနေနေ့အစောပိုင်းကစကားများကြတာရာကနေကိုရန်တော့ကပြစ်တက်ခဲ့တာဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်လောလောဆယ်အီရတ်လုံခြုံရေးတပ်တွေဖမ်းဆီးထားတဲ့အဲ့ဒီကိုရန်တော့တပ်ဖွဲ့ဝင်ကိုတည်တံပေးဖို့အီရတ်သတင်းတော့များအဖွဲ့အကြီးကဲမူအရီအလာမီကတောင်းဆိုခဲ့ပါတယ်သမရဂျလာတလာဘနီရဲ့ကိုရန်တော့ကသမရအင်ဒိုနာကစစ်ဆေးရေးဂိတ်မှာစောင့်နေစဉ်ခုလိုဖြစ်ခဲ့တာပါလေလိုင်းပေါ်မှာဟာဆန်ရှာရီလို့တည်ကြတဲ့46နှစ်အရွယ်သတင်းတောက်ရှမရီဟာဝါရင်သတင်းတောက်ဖြစ်ပြီး2006ခုနှစ်ကတည်းက Radio Free Iraq မှာအလုပ်လုပ်ခဲ့တာဖြစ်ပါတယ်။2012ခုနှစ်ကစပြီးသူဟာဘက်ဒက်ယုံဌာနမှတာဝန်ကိုယူခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဗင်နီဇွဲလားနိုင်ငံမှာတော့သမ္မတထရပီတောင်းဆိုဆန္ဒပြသူတွေကိုအစိုးရကနှိမ်နှင်းခဲ့ရမှာတည်ဆုံးသူပေါင်းဟာအခုဆိုရင်30ကျော်သွားပါပြီ။ကာရကက်စ်မြို့မှာစူဝေးဆန္ဒပြမှုတွေကြီးမားလာချိန်နောက်ဆုံးတည်ဆုံးခဲ့သူ၃ဦးကတော့စနေနေ့မှာတည်ဆုံးသွားခဲ့တာပါဒီမြို့မှာလုံခြုံရေးတပ်တွေအနေနဲ့မျက်နှာဖုံးဆွတ်ထားတဲ့လူတစုကလမ်းပိတ်ဖို့ကြိုးစားတာကိုဟန်ထားဖို့မျက်ရည်ပုံးတွေလည်းပြတ်ထည့်ခဲ့ပါတယ်တမ္ပရနီကိုလတ်
မာတူရိုနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေနဲ့ဆန္ဒပြသူတွေကတစ်ဖက်လုံခြုံရေးတပ်တွေနဲ့သမ္မတထောက်ခံသူတွေကတစ်ဖက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကအခုဆိုရင်တလကျော်ရှိလာခဲ့ပါပြီ။သမ္မတနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူတွေကသမ္မတအနေနဲ့အစားအစာပြတ်လတ်မှုပြစ်မှုများပြားလာမှုနဲ့ငွေကြေးဖောင်းပွားမှုတွေကိုဖြေရှင်းဖို့တည်တည်ချာချာမလုပ်ခဲ့ဘူးလို့ဝေဖန်ပြစ်တင်ခဲ့ကြပါတယ်။ဒါပေမဲ့သမ္မတမာတူရိုကတော့သူနှုတ်ထွက်ပေးမှာမဟုတ်ဘူးလို့ပြန်ပြောခဲ့ပါတယ်ခင်ဗျာ။
မိဘပြည်သူတွေကသူမရဲ့ပညာရေးကိုအားပေးပြီးယင်းနှီးမြှုပ်နှံမှုမလုပ်ခဲ့ရင်ဒီကနေ့ရထားတဲ့အောင်မြင်မှုတွေကိုရနိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကတော်မီရှယ်အိုဘားမားကပြောလိုက်ပါတယ်။ဟာဗာတက္ကသိုလ်ဘွဲ့ရရှေ့နေတူဖြစ်တဲ့ Mrs. အိုဘားမားဟာသူမရဲ့တရုတ်နိုင်ငံအလဲပတ်ခီးစဉ်တတိယမြောက်နေ့ကပေကျင်းမြို့တော်အမေရိကန်တန်ရုံးမှာကျင်းပတဲ့ပညာရေးဆိုင်ရာဆွေးနွေးပွဲမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတကတော်ဟာတရုတ်နိုင်ငံမဟာဒတိုင်းကြီးကိုတွားရောက်ပြီးမဟာဒတိုင်းကြီးနာကအရင်ကြောင်းအဆောက်အဦဖြစ်တဲ့စားတောက်ဆိုင်တစ်ခုကိုလည်းသူမရဲ့မိခင်ကြီးနဲ့သမီးနှစ်ယောက်တို့နဲ့အတူသွားရောက်ပြီးနေလဲသာစားဖို့ရှိပါတယ်။တရုတ်နိုင်ငံခီးစဉ်ဒုတိယမြောက်နေ့ကတော့လွတ်လပ်စွာပြောဆိုဖော်ပြခွင့်ယုံကြည်ကိုးကွယ်ခွင့်နဲ့လွတ်လပ်စွာသတင်းရရှိဖို့အခွင့်အရေးတွေဟာလူတိုင်းရသင့်တဲ့နိုင်ငံတကာလူအခွင့်အရေးတွေဖြစ်တယ်လို့အမေရိကန်အပါဝင်ကျောင်းသားတွေကပြောဆိုခဲ့ပါတယ်။အဲ့ဒီအခွင့်အရေးနဲ့ပတ်သက်လို့တရုတ်ကွန်မြူနတီပါတီအနေနဲ့စိုးရိမ်မှုတွေရောပန်းအောင်လှုံ့ဆော်နိုင်ဖို့ကိစ္စနဲ့ပတ်သက်လို့တော့သမ္မတကတော်မီရှယ်အိုဘားမားကတစုံတရာပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ။ Direct from Washington The Voice of America
တနင်္လာနေ့မနေ့ကနိုင်ငံတကာသတင်းတွေကိုဥဝင်းမင်းနဲ့ဥယျာဉ်နိုင်တို့ကကြေညာပေးကြတာပါ။အခုတော့ဆက်သွယ်မေးမြန်းချက်တွေသတင်းဆောင်မတွေကိုစပြီးပြောပြပေးပါမယ်။ပထမဆုံးမြစ်ဆုံစီမံကိန်းနဲ့ပတ်သက်တဲ့တောင်းဆိုချက်တွေကိုပြောပြပေးပါစီ။ကချင်ပြည်နယ်မှာတရုတ်ကုမ္ပဏီ CPI ကနေတည်ဆောက်မဲ့မြစ်ဆုံရေအားလျှက်စစ်စီမံကိန်းဟာတဘာဝနဲ့လူမှုဝန်းကျင်ကိုထိခိုက်စေနိုင်တယ်လို့ဖြတ်သိမ်းပေးဖို့တောင်းဆိုသူတွေဟာမနေ့ကစတင်ပြီးရန်ကုန်ကနေမြစ်ဆုံထိမိုင်1500လောက်ခေးကိုလမ်းလျှောက်ဆန္ဒပြနေကြပါတယ်။သမရဦးသိန်းစိန်တက်လာချိန်မှာသူ့လက်ထက်တွင်ဆက်ပြီးမလုပ်ဖို့အတွက်ဆိုင်းငံ့လိုက်တဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးအငင်းပွားနေမှုတွေဟာမြန်မာနဲ့နိုင်ငံတကာဆက်ဆံရေးမှာအရေးပါနေတဲ့အပြင်ပြည်တွင်းနိုင်ငံရေးကစားကွက်တစ်ခုပါဖြစ်လာနေတယ်လို့လည်းနိုင်ငံရေးအကြက်ခတ်တွေကသုံးသပ်နေကြပါတယ်။အပြည့်အစုံကိုဆက်ပြီးပြောပြပေးပါရစေ။အမေရိကန်ဒေါ်လာတန်ပေါင်း3600ကျော်ကုန်ကျခံပြီးမြန်မာနိုင်ငံရဲ့အသက်သွေးကြောအေယာဝတီမြေကျောင်းပေါ်မှာတည်ဆောက်မဲ့မြစ်ဆုံရေကာတာစီမံကိန်းကနေရလာမဲ့လျှက်စစ်ဓာတ်အားတွေရဲ့ရန်နုံ90လောက်ဟာဆယ်တီဆောက်ဖို့တာဝန်ယူလုပ်ကိုင်းနေတဲ့အင်းနီချင်းတရုတ်နိုင်ငံစီကိုတင်ပို့ဖို့ဖြစ်ပါတယ်။2011ခုနှစ်မြန်မာနိုင်ငံမှာဒီမိုကရေစီရဲ့အပြောင်းအလဲတွေဖြစ်လာခဲ့ပြီးတဲ့နောက်တိုင်းရင်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေသာမကအမှုပညာရှင်တွေနဲ့လူမှုလူဒန်းစားအစုံပါဝင်ကန့်ကွက်လာကြတာမို့သမရဦးသိန်းစိန်ကလူမှုဆန္ဒနဲ့မကပ်ညီဘူးဆိုပြီးဒီစီမံကိန်းကိုသူ့သမရတက်တန်းအတွင်းရပ်ဆိုင်ခဲ့တာပါ။အခုမကြခင်ချင်းပါတော့မယ့်2015အထွေထွေရွေးကောက်ပွဲကြီးပြီးသွားရင်ဒီစီမံကိန်းပြန်ပြီးစတင်မှာကိုစိုးရင်ကြတာမို့တက်ကြွလှုပ်ရှားသူတွေကလမ်းလျှောက်ဆန္ဒပြနေကြတာဖြစ်ပါတယ်။မြစ်ဆုံစီမံကိန်းကိုအပီးဖြတ်သိမ်းပေးဖို့တောင်းဆိုနေကြသူတွေကတနင်္လာနေ့ညနေပိုင်းမှာလဲကူးကိုရောက်နေကြပြီဖြစ်ပါတယ်။လူပေါင်း60ကျော်လောက်ဟာမြစ်ဆုံအထိရက်ပေါင်း80လောက်တွားကြမှာဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်ပြီးသူတို့လမ်းလျှောက်ပြီးဖြတ်သန်းသွားရာအေယဝရီမြေကျောင်းတစ်လျှောက်မြို့အရွာတွေမှာနေထိုင်သူတွေအသည့်နိုးကြလာအောင်လှုပ်ဆောင်မယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတဦးဖြစ်တဲ့ကိုရဲထွတ်ခေါင်ကပြောပါတယ်
။မြစ်ဆုံစီမံကိန်းကမြန်မာနိုင်ငံအတွက်လုံးဝကိုအရေးမပါပါဘူး။ထွက်ရှိလာမယ့်ရေအားလျှက်စစ်ကထွက်ရှိလာမယ့်လျှက်စစ်တွေကို90ရာခိုင်နှုန်းကပြပေါင်း30လုံးလုံးတရုတ်နိုင်ငံကိုတင်ပို့ရမှာအဲ့လိုပြောလို့တရုတ်နိုင်ငံချစ်ချီကိုကိုတို့ကတပြောင်းအောင်လုပ်နေတာမဟုတ်ဘူး။ကိုတို့မြန်မာနိုင်ငံအတွက်ကိုတို့အမျိုးသားလုံခြုံရေးကိုခြေချောက်နေတဲ့အတွက်ကြောင့်ကိုတို့ကချမ်းမပပနှလုံးရင်ထဲတိုက်ပွဲဝင်ရတာပါမြစ်ဆုံစီမံကိန်းကဘာမှမြန်မာနိုင်ငံနိုင်ငံသားအတွက်အကျိုးမရှိပါဘူ
းမြန်မာနိုင်ငံထဲမှာနေထိုင်ကြသူအများစုဟာလျှက်စစ်တပ်လုံလုံလောက်လောက်မသုံးစွဲကြပါဘူး Wall Street Journal ကနိုင်ငံတကာစွန့်ရင်သုံးစွဲမှုဆန်းစစ်ချက်အရဆိုရင်မြန်မာနိုင်ငံသား57ရာနှုန်းလောက်ဟာလျှက်စစ်မသုံးစွဲနိုင်ဘူးလို့ဆိုပါတယ်ဒါအပြင်ဒီမြစ်ဆုံစီမံကိန်းကြောင့်အိုးအိမ်ရွှေ့ပြောင်းပေးရတဲ့အိမ်တောင်စုက300လောက်ရှိရကနေစီမံကိန်းပြန်ပြီးစမယ်ဆိုရင်နောက်ထပ်အိမ်တောင်ပေါင်း1000ခွဲတည်းမနေထပ်ပြီးရွှေ့ပြောင်းရဖို့ရှိနေတာပါအခုလိုအိုးအိမ်ရွှေ့ပြောင်းပေးကြရမယ်အပြင်မြန်မာနိုင်ငံရဲ့အရေးပါတဲ့တယံဇာတာတွေနဲ့ကျွဲဝနေတဲ့ EAR မြစ်ကြီးရဲ့ဂေဟစနစ်တဘာဝဝင်းကျင်ပျက်စီးမှုတွေဖြစ်လာနိုင်တာမို့မတ်ဖြူဖြူတို့လိုတဘာဝဝင်းကျင်ဆိုင်ရာတက်ကြွလှုပ်ရှားသူတွေကရပ်ဆိုင်ပစ်ဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်
ဘာမှဘေးအန္တရာယ်တွေမှာတောက်လျှောက်မှာအကုန်လုံးထိခိုက်နိုင်တယ်ဆိုတာအကုန်လုံးသိပါတယ်။ဒါအတိတ်တည်နေလုံနေတယ်ဆိုတာဒါကဘာမှမကြပါဘူး။ပြည်မြစ်စောစီမံက
တချင်းရဲ့တချင်းရဲ့ဒါရင်မကသေးပါဘူး။အေယဝရီမြစ်စတင်တဲ့မိခမလိခမြစ်နှစ်သွဲစုံစည်းရာမြစ်ဆုံဒေသဟာကချင်တိုင်းရင်းသားတွေရဲ့ရိုးရာရင်ကျေးမှုအမွေအနှစ်တစ်ခုဖြစ်နေတာမို့တဘာဝအတိုင်းပဲမပြတ်မစီတည်ရှိစေခြင်းကြတာဖြစ်ပါတယ်။ CPI ကုမ္ပဏီကတော့သူတို့ရဲ့လုပ်ငန်းတွေပြန်ပြီးလုပ်ကိုင်နိုင်ဖို့အတွက်အပြင်းထန်ကြိုးစားနေကြပါတယ်။တဘာဝဝန်းကျင်အတွက်အဓိကပျက်စီးဆုံးရှုံးမှုကြီးတွေတိတ်ပြီးမရှိပါဘူးလို့လဲပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲအစိုးရခန်းစားထုတ်ပြန်ခဲ့တယ်လို့မြန်မာနိုင်ငံသားတွေအတွက်အလုပ်ကိုင်သစ်တွေကိုဖန်တီးပေးနိုင်ပါလိမ့်မယ်လို့ဆိုပါတယ်။ဒါပေမဲ့ဒီစီမံကိန်းကိုပြန်ပြီးစမယ်ဆိုရင်ဒါဟာနိုင်ငံတကာအတိုင်းဝိုင်းမှာကျေတပွင့်လို့တောက်ပလာနေတဲ့မြန်မာနိုင်ငံရဲ့ရည်တည်ချက်အတွက်ထိခိုက်စေမယ်လို့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်ကြပါတယ်။ဟုတ်ပါတယ်။အထူးကြံအပြစ်ပဲခံနေရတဲ့မြန်မာနိုင်ငံကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်လာရောက်ပြီးမကြခင်မှာပဲသမရဦးသိန်းစင်ကဒီစီမံကိန်းကိုဆိုင်းငံ့လိုက်တယ်လို့နိုင်ငံရေးအကျဉ်းသားအများပြားကိုလှုပ်ပေးလိုက်တဲ့နောက်အနောက်နိုင်ငံတွေရဲ့ယင်းနှိမ့်နှံမှုတွေမြန်မာနိုင်ငံမှာတဟုန်တိုးတိုးလာတာဖြစ်ပါတယ်။ဒါအပြင်နှစ်ပေါင်းများစွာတရုတ်နဲ့မဟာမိတ်ဖွဲ့ထားရာကနေမြန်မာနိုင်ငံထဲမှာအပြောင်းလဲတွေတကယ်လုပ်နေပြီဆိုတာကိုဒီဆိုင်းငံ့မှုကနေပြသခဲ့တာလို့ဆိုပါတယ်။ဒါပေမဲ့ January လထဲမှာပဲအတိုက်ခံအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒေါ်မ်ဆန်းစုကြည်ကအစိုးရအနေနဲ့ဒီ9ရာခိုင်နှုန်းပဲလောက်ရသေးတဲ့စီမံကိန်းနဲ့ပတ်သက်ပြီးရဲဝံ့နဲ့ဆုံးဖြတ်ချက်မချရဲဘူးလို့ဝေဖန်လိုက်တာမို့ဒီမြစ်ဆုံစီမံကိန်းဟာပြည်ရင်းနိုင်ငံရေးကစားကွက်တစ်ခုဖြစ်လာနေတယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ
်။ရောစီမြက်မြာအာဆီယံဒေသရင်းနိုင်ငံတွေကလူငယ်ခေါင်းဆောင်တွေတက်ရောက်တဲ့အာဆီယံလူငယ်ညီလာခံကိုမြန်မာနိုင်ငံမှာမကြာခင်ကပဲကျင်းပပြီးစီးသွားခဲ့ပါတယ်။ဒီညီလာခံကိုမြန်မာနိုင်ငံကလူငယ်ခေါင်းဆောင်တချို့လည်းတယောက်ခွင့်ရခဲ့တဲ့အတွက်နိုင်ငံတကာအတွေ့အကြုံတွေဖန်တီးပေးနိုင်ခဲ့တယ်လို့ထင်ပါသလား။ကျင်းပပြီးစီးသွားတဲ့အာဆီယံလူငယ်ညီလာခံနဲ့အနာဂတ်မြန်မာလူငယ်တွေနိုင်ငံတကာမှာဝင်ရောက်ထိုးဖောက်နိုင်မယ့်အလားအလာတွေကိုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် VOA ရဲ့ဖုန်းနံပါတ် 1-239-382-9554 လေးemail လိပ်စာ burmese@voanews.com လို့စီအင်္ဂါညဘက်အမီဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားကြပါခင်ဗျာ။လေလိုင်းမှာတိုက်ရိုက်ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးချင်တာကို email နဲ့ဖြစ်ဖြစ် mp3 အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတိုရှင်းရေးသားအသံသွင်းပြီးကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ပြီးဆွေးနွေးချဖို့အတွက်ထပ်မံဖိတ်ခေါ်ပါရစေ။ VOA American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီရေးရာကဏ္ဍကိုစတင်ပါတော့မယ်။မကြခင်ကျင်းပတော့မယ့်ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဦးတန်းလွင်ထွန်းကအစီအစဉ်တင်ဆက်ထားပါတယ်။နားဆင်နိုင်ပါပြီ။
ဒီနေ့အတွင်းမကြခင်ကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တဲ့ဂျားပြတ်ရွေးကောက်ပွဲတွေဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်အားဆန်းမှုတစ်ခုဖြစ်လာနိုင်တယ်လို့သုံးသပ်သူတွေရှိသလိုတိုင်းရင်းသားပါတီတချို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပိုပြီးအားကောင်းသွားစေလိမ့်မယ်လို့သုံးသပ်နေကြပါတယ်။ရခိုင်အမျိုးသားပါတီပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ခံတချို့ကို VOA သတင်းတောက်ဒေါ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်။
2014ခုနှစ်နိုဝင်ဘာနဲ့ဒီဇင်ဘာလမှာကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲမှာလက်လက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေနေရာအားလုံးမှာဝင်ရောက်ရှင်ပြိုင်ဖို့ရှိတယ်လို့ကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကကြေညာထားပါတယ်။အလားတူတိုင်းရင်းသားပါတီချို့ကလည်းသူတို့ရဲ့တိုင်းရင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ဖို့ရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာတော့လက်လက်နေတဲ့လွှတ်တော်ကိုယ်စားလှယ်၃နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ရခိုင်အမျိုးသားပါတီတာဝန်ရှိသူတဦးဖြစ်တဲ့ဒေါက်တာအေးမောင်က VOE ကိုပြောပါရယ်။ဒါ့အပြင်ဂျားဖြတ်ရွေးကောက်ပွဲဟာ2008ခုနှစ်ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးကိုပိုးပြီးအထောက်အကူဖြစ်စေတယ်လို့ဆိုပါရယ်။
ကျွန်တော်တို့ဒီမှာ၃နေရာရှိပါတယ်။မင်းပြားမှာ၁နေရာ၊စစ်စစ်တော်၁နေရာ၊မျိုးသားတော်၁နေရာ။နောက်က
အဲ့တော့ဒီ2019ခုဒီ2014ဒီခုကျင်းပမယ်ရွေးကောက်ပွဲကတော့2015ထွေထွေရွေးကောက်ပွဲနဲ့လေနီးကပ်နေရောဆရာတို့ဒီပါတီနေနဲ့ရောထွေထွေရွေးကောက်ပွဲအတွက်အာဆန်ပွဲတစ်ခုများဖြစ်နိုင်မလားလို့တုံ့တက်ပါတာရှင်ဘယ်လိုတုံ့တက်မိလဲရှင်
ထွေထွေရွေးကောက်ပွဲအတွက်အာဆန်ပွဲကတော့တိုက်တော့ဖြစ်မှာမဟုတ်ဘူးဒါပေမဲ့လို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လဲပြင်ဆင်တဲ့ကာလမို့လို့လေအဲ့ဒီဥစ္စာပေါ်မှာတော့အဓိကအကျိုးသက်ရောက်မှုရှိနိုင်ပါတယ်အဲ့ရဆိုလိုတာကလေဒီ2018ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအပိုင်းပေါ့နော်အဲ့ဒီအဲ့ဒါနည်းနည်းရှင်းပြလို့ရမလားဆရာဖွဲ့စည်းပုံ
ပြန်လေးပြင်ဆင်ဖို့ကိုစူးစမ်းနေကြတဲ့အခါမှာလေးရသုံးဆချောက်ကကြီးခွေကိုပဲပြန်ကြည့်ရင်သိတာပါပဲခါခွေးဆိုရင်85ရာခိုင်နှုန်းကျော်ကသတ်တော်တွင်းမှာကိုလိုပါတယ်အဲလေးရသုံးဆချောက်ကကြီးဆိုရင်သတ်တော်တွင်း85ရာခိုင်နှုန်းကျော်တယ်မကပဲနဲ့အဲပြည်လုံးကျဆန္ဒခံဝင်လေလိုတဲ့အခါသတ်တော်တွင်းမှာရွေးကောက်ခံကိုယ်စားလှယ်စုစုပေါင်းဟာဘုံလန်ပြောလို့ရှိရင်85ရာခိုင်နှုန်းဒင်းချူနေကုန်တ
င်ချက်ကိုစပပီးဖြစ်ဖို့လိုပါတယ်။အဲကြောင့်ခုကြားချက်ရွေးကောက်ပွဲဟာပြည်ပုံစံဥပဒေပြင်ဆင်ရေးအတွက်အဓိကအားတစ်ခုဖြစ်နိုင်တယ်။အဆုံးစက်မှာဖြစ်တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အားပြန်ပွဲကြီးတစ်ခုလို့ကျွန်တော်အကြမ်းရင်းလို့သုံးသပ်လို့ရပါတယ်။ဒါပေမဲ့လို့အဓိကအားဖြင့်ပြည်ပုံစံဥပဒေပြင်ဆင်ရေးပုံမှာအဓိကအကျိုးသက်ရောက်မှုရှိနိုင်ပါတယ်။
ဟုတ်ကဲ့အဲ့တော့ဆရာတို့ဒီတိုင်းရင်းသားပါတီအနေနဲ့ပေါ့နော်တိုင်းရင်းသားဒေသတွေမှာဟိုတခြားပါတီကြီးတွေဝင်ရောက်ရှင်ပြိုင်မဲ့အနေအထားပေါ့နော်အဲ့ဒီပေါ်မှာရောဆရာတို့ဘယ်လိုသုံးသပ်လဲရှင
်အဲကျွန်တော်မြင်တာကဒီစီမားမှာရှိတဲ့ပါတီကြီးတွေမှာစီမားရဲ့မဟာဗျူဟာဒီမန့်ချက်ကိုသိထားဖို့မပေါ်ဘူးတိုင်းရင်းသားစီလုံးရေးဆိုရဲအတုံးလုံးကိုသုံးတယ်အဲ့မဲ့တိုင်းရင်းသားစီလုံးညို့မှုရအောင်မိမိတို့နဲ့အပေးယူဘလို့လုတ်တင်နေဆိုရဲအဲမဟာဗျူဟာရေမှန်းချက်ကြောက်နေလို့ဖြစ်နေအဲ့ဒါကြောင့်ကျွန်တော်တို့ကကြိုပြောပါတယ်ပါတီကြီးနှစ်ခုတိုင်းရင်းသားတွေကိုဘယ်သူကစတင်စီယုံပြီးပြီးတော့ပေါ့နော်ဒါရားကြွေးကြွေးကောက်ပွဲမှာတိုင်းရင်းသားတွေနဲ့မဟာမိတ်ဖွင့်နိုင်မလဲဆိုတာမျိုးပေါ့အခုကျွန်တော်တို့ကြည့်တဲ့အခါမှာနိုသားဒီမိုကရေစီဖွင့်ချုပ်ကလစ်လက်တဲ့နေရာအားလုံးကိုပြိုင်မြေလို့ကျင်ညာချက်ထုတ်တာဟာတိုင်းသားအားလုံးကိုစင်ကိုတဲ့သဘောဖြစ်သွားပါတယ်။ကျွန်တော်တို့ကလည်းပဲတိုင်းသားဒေသမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခြင်းမကဘူး။ဒီကံကျိုးပါတီကိုလည်းကျွန်တော်တို့စင်ကိုရေးပါတယ်။အဲဒါကြောင့်တိုင်းသားဒေသအတိုင်းမှာတိုင်းသားပါတီတွေဟာဒီမရဲ့ NRG တိုင်းသားအဓိကနဲ့ပါတီတိုင်းကိုစင်ကိုရေးတဲ့အနေအထားဟာဒီနေ့ရှိနေပါပြီ။ဒါလက်ရှိနိုင်ငံရေးခြေနေပါ။အဲလက်ရှိနိုင်ငံရေးခြေနေကိုသုံးသပ်ဖို့ကဒီမရဲ့နိုင်ငံရေးပါတီကြီးတွေမှာအောင်ရှိပါရဲ့ပစကလေးနဲ့တိုင်းရင်းသားတိုင်းရင်းသားယူနီဖောင်းလေးဝတ်ယူနေတိုင်းရင်းသားစီလုပ်ပြီးရောမကမရနိုင်ဘူးတိုင်းရင်းသားတွေရဲ့လိုအပ်ချက်ကိုအပေးယူလုပ်ဖို့ဒီကာလဟာအင်တာအရေးကြီးတယ်ဆိုတော့သုံးသပ်လို့ရှိရင်အခုကြားချက်ရွေးကောက်ပွဲဟာ2015နဲ့ပတ်သက်လို့ကျွန်တော်တိုင်းရင်းသားတို့ရဲ့ယုံကြည်မှုဒီမပါတီကြီးတွေမှာဘလောက်ထိထားနိုင်မလဲဆိုရဲကျွန်တော်ဦးချေလန်းဖြစ်ပါတယ်ကျွန်တော်တို့ကတော့ပြည်တရားကြီးစွာနဲ့စောင့်ကြည့်နေပါတယ်ရှင်ပြန်ရေးတဲ့ပါလေစိတ်နဲ့စင်ခုပါလေအဲ့ဒါကြောင့်ကျွန်တော်တိုင်းသားပါတီတွေပေါ်မှာဒီမပါတီဆင်ပါပြီးတော့အားမှုကိုကျွန်တော်ဒီဓာတ်ချက်ရွေးကောက်ပွဲမှာအပြန်အလှန်သုံးသပ်ချင်ပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့တိုင်းရင်းသားဒေသတွေမှာအဓိကပြိုင်ဘက်ပါတီဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးကိုရှင်ပြိုင်ဖို့အတွက်ဝင်ရောက်ရွေးကောက်ခံတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်က VOE ကိုပြောပါတယ်
ကျွန်တော်ကကြန့်ခိုင်ပါတီဝင်ပြတဲ့နေရာတွေမှာကျွန်တော်ပြိုင်မယ်ရခိုင်တို့မှမူနေမူတိုင်းနာပါတီခါကြလို့ကျွန်တော်မူရခိုင်နေတိုင်းပြရလို့မလဲတိုင်းနာပါတီတွေကလည်းသူတို့ဦးစားပေးနေရဆိုတော့ဒါဆွေးနွေးဖို့တော့စစ်လာတင်ပြဖို့ကျေကျောင်းခံလို့နေဆိုတော့စဉ်းစားမှာပေါ့ကျောင်းကိုင်းနေစဉ်းစားမှာပေါ့ဆိုစဉ်းစားမှာပြောတာအပေးယူလို့မှာမဟုတ်ဘူ
းသူတို့ကလည်းဒီတိုင်းသားပါတီတက်ထောက်ပြနေရလဲ NLD နေနဲ့အပေးယူလုပ်တင်နေပေါ့တိုင်းသားဒေသတွေမှာ
ဆိုရဲအပေးယူလို့ဒါကအမှန်ပြပြနေ လီမဟာဗျာပဲကောက်ကောက်ကိုလည်းလည်းချိုးခဲ့ဘူးရပဲတရားပါတီကတော့နေရာဒီလိုနေရာဒီမျိုးလေးကြီးမျိုးလေးကတရားညာဝင်ကျနေတယ်တရားညာနေတော့မလဲလို့ဆိုတော့မပြောင်းမဖြေနိုင်ဘူးအဲ့ဒီမျိုးကသူ့ပြန်မရမှာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဝင်းမြင့်ကတော့
တိုင်းနာဒေသတွေမှာလည်းကျွန်တော်တို့အဖွဲ့တွေရှိပါတယ်အင်အားတောင့်ပါတယ
်လောလောဆယ်ကိုအခုရွေးကောက်ပွဲမှာအခုဂျာပြက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့တချို့တိုင်းနာပါတီတွေကလည်းအဓိကတော့ဟိုတိုင်းဟိုပါတီကြီးတွေပေါ့နော်ကျန်းခိုင်ဖွံ့ဖြိုးရေးတို့ NLD တို့ကနေပြီးတော့ဟိုဒီတိုင်းနာဒေသတွေမှာဝင်ရောက်ရှင်ပြိုင်ဖို့ကြီးညာထားတဲ့အနေအထားမှာဟိုသူတို့ပါတီတွေဟိုဟာပေါ့မဟာဗျူဟာကြကြတကယ်တည်းလက်တွေ့မှာမရှိဘူးလို့ဝေဖန်တဲ့အပေါ်မှာအင်္ဂလိပ်လိုမြင်လဲရှင
်ဟုတ်ပြီအဲ့ဒါကအခုကဒါသူတို့ရဲ့အမြင်ဟိုသူတို့ရဲ့အမြင်နဲ့ပြောတာဟိုကျွန်တော်တို့နဲ့ကဘာမှကျွန်တော်တို့တရားအခုမှသူတို့အမြင်ဆိုတာခင်ဗျားတို့ပြောတာပဲကျွန်တော်တို့ကကြားသေးတာကျွန်တော်တို့လည်းဘာမှပြောတာဆွေးနွေးတာမရှိပါဘူးဒါနဲ့ပတ်သက်တော့
ဟုတ်ဟိုအင်္ဂရိုပါတီအနေနဲ့ရောဒီတိုင်းသားဒေသတွေမှာအဲ့အဲ့လိုပေါ့ဟိုအင်္ဂယ်ဆွဆွပြောသလိုဟိုအင်္ဂရိုအနေထားအာကောင်းနေဆိုတာတော်တော်ဟိုတုံးတက်ထားတဲ့အနေထားပေါ့နော်အဲ့ဒါကကြတော့နည်းနည်းရှင်းပြလို့ရမလားအင်္ဂရိုအာကောင်းနေဆိုတဲ့အပိုင်းကိုပေါ့နော
်ဟုတ်လေအခုကကျွန်တော်တို့ကဒီယူကောက်ပွဲတွေမဲခံတာနဲ့မချင်ရသေးဘူးဒီချင်ရတော့မှကျွန်တော်တို့ကဘယ်နေဒီဘယ်နေဒီတခုချင်းပြောလို့ရမှာပေါ့အခုကတော့ဂျီဘူအားဖြင့်ပြောတာလေဒီဘွားတွေတော့လည်းဆိုတော့မှဆိုကျွန်တော်တို့ဥက္ကရာခီးရင်သွားတယ်ဆိုလို့ရှိရင်နော်အပီနယ်တွေမှာဆိုလို့ရှိရင်ပီနယ်တွေချမ်းပီနယ်တွေချင်းပီနယ်တွေစသဖြင့်ပေါ့ပီနယ်တွေသွားတယ်ဆိုလို့ရှိရင်လည်းဒါကအခုဒီဖောက်ခံမှုကအပြည့်ပဲလေအားလုံးမြင်နေတွေ့ရတဲ့အတိုင်းလေဆိုတဲ့အခါကျတော့ဒီຢာပေါ်မှာဒီဘွားခြုံတော့ရတာဟုတ်အခုကတော့အခုကတနေချင်းကြီးနေဆိုရင်ဘယ်နဲ့ဘယ်လိုဆိုတာကော်မရှင်ကမှဒေနေတွေပြတ်တယ်မှမပြညာသေးတာကြီ
းလက်ရှိအာနာယကြက်ခိုင်ဖွံ့ဖြိုးရေးပါတီကတော့ဒီနေ့အတွင်းကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာပါတီကြီးတွေရဲ့ကိုယ်စားလှယ်တွေအနိုင်ရဖို့မတေချာဘူးလို့ပါတီလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလှဆွေက VOE ကိုပြောပါတယ်
။အော်နေရာ30လောက်လွတ်တယ်ကြာဘူးဥပမာဗျာဟိုကော်မရှင်အဖွဲ့ဝင်ဖြစ်သွားတဲ့လူတွေနေရာလွတ်တယ်နောက်ဟိုကွယ်လွန်သွားတဲ့လူတွေနေရာလွတ်တယ်နောက်ဟိုပဲခူးပါဆိုရင်ရာအဲကျွန်တော်မြို့သားလွတ်တော်ကလီမာလီတယောက်ဟိုဆိုရင်သူကဟိုနိုင်ငံသူ့အဖေကနိုင်ငံသားမဟုတ်လို့အဲအဲ့ဒါပြန်ပြီးတော့ဟုတ်ပြရတာရှိရလေ
ဟုတ်ကဲ့အဲ့တော့ဟိုဒီအခုဒီဂျားပြက်ရွေးကောက်ပွဲကျင်းပမယ့်အနေအထားရောဒီ2015အတွက်ပေါ့နော်ဟိုအာဆန်တဲ့အနေအထားမျိုးဖြစ်မယ်လို့ချိုးရလဲသုံးသက်တဲ့ပုံမှာအငယ်သဘောထားရောဘယ်လိုရှိလဲရှင
်ဒါတော့မဆိုင်ဘူးဗျာကျွန်တော်တော့အဲ့လိုအာဆန်တယ်လို့မမြင်ဘူးဟိုဟာကတော့ပွဲကြီးပဲဗျာဒါကတော့ပွဲလေးပဲဒါကတော့အာဆန်တယ်လို့ကျွန်တော်မမြင်ဘူး
နောက်တစ်ခုကကြတော့ဒီတိုင်းရင်းသားပါတီတွေနဲ့ရှင်ပြီးတော့အနေထားပေါ့နော်တိုင်းရင်းသားနယ်မြေတွေမှာဆိုတော့အင်ဂရိုပါတီအနေနဲ့ရောဘယ်လောက်ထိဟိုမျှော်လင့်ဟိုဘယ်လိုအနေထားရှိလဲပေါ့နော
်ကျွန်တော်ပြီးသလောက်ကတိုင်းရင်းသားနယ်မြေတွေမှာတက်ခိုင်ရောအနေရောရှင်နေကောင်းမှုမမြင်ပါဘူးဘာလို့ဆိုတော့ကျွန်တော်တို့မြန်မာလူမျိုးဆိုတာဘယ်သူမှဆိုဟိုဒေတာဇွဲတို့ပုဂ္ဂိုလ်ဇွဲတို့အရင်ပြီးတယ်လေ
ဒီရွေးကောက်ပွဲမှာတော့ဒီတရားမျှတမှုရှိမရှိအပိုင်းကြတော့အင်ဂရိုပါတီကြီးအနေနဲ့ဘယ်လိုသုံးသပ်ပါလဲရှင်
အားရရတရားမျှတမှုရှိတယ်ဗျ2030မှာလည်းတရားမျှတတယ်2012မှာလည်းတရားမျှတတယ်အခုလာမဲ့ဂျားပြဟလာဒုတိယအကြိမ်ဂျားပြမှာလည်းတရားမျှတမယ်လို့လည်းကျွန်တော်မျှော်လင့်တယ်ဘာလို့ဆိုတော့တရားမမျှတဘူးလို့ဆွဆွဲနေတဲ့လူအားလုံးဟာဟိုအထိပ္ပယ်မရှိဆွဆွဲနေတာပဲဥညာဝင်းတို့တောင်မှပြောတာပဲဗျဟလာသူတို့ရဲ့မဲတွေဟိုတဲ့ဖျောင်းထုတ်ထားတယ်ဆိုရုပ်တော်ဘွဲကော်မရှင်ကခင်ဗျားပြန်ပြီးတော့ဒီစကားကိုပြန်ပြင်ပြောပါဆိုသူပြန်ပြင်ပြောရတဲ့အနေအထားရှိတယ
်လစ်လက်နေတဲ့မဲဆန္ဒနယ်မြေတွေအတွက်ဂျားပြရွေးကောက်ပွဲကို2014ခုနှစ်အတွင်းကျင်းပမဲ့အကြောင်းနဲ့ပြုလုပ်မဲ့ရက်ကိုတော့အနည်းဆုံး3လကြိုတင်ပြီးတော့အကြောင်းကြားပြမှာဖြစ်တဲ့အကြောင်းတိထောက်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကမတ်လ20ရက်နေ့ကပြည်သူ့လွှတ်တော်မှာပြောကြားသွားပါလိမ့်ရှင
်နောက်တစ်ပတ်ဒီချိန်မှာလဲမြန်မာဒီမိုကရေစီရဲ့ခန္ဓာကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်